မ်းပါတဲ့နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးတွေတန်းထည့်ချပြီးရရှိနေတာကိုတွေ့ရှိနေတဲ့ဆင်းရဲတဲ့နိုင်ငံတချို့ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိတဲ့ဆေးတွေကိုစောင့်ဆိုင်းမနေတော့ဘဲခုနှစ်ခုဟန်တဲ့ကာကွယ်ဆေးတွေရဖို့လှုံ့ဆော်လာနေကြပါတယ်။အမေရိကအလဲပိုင်းကဆင်းရဲတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ Honduras နိုင်ငံကဟွန်ဒူရန်ပုဂ္ဂလိကစီးပွားရေးကောင်စီဥက္ကဋ္ဌဟွန်ကာလုစကီဖီကCOVID-19 ကာကွယ်ဆေးတွေအတွက်ပြည်သူတွေစိတ်အေးရစေဖို့ဘျူရိုကရေစီဆန်တဲ့လမ်းစဉ်တွေနဲ့အမှားယွင်းတဲ့ဆုံးဖြတ်ချက်တွေကိုစောင့်နေလို့မဖြစ်တော့ဘူးလို့ AP သတင်းဌာနကပြောပါတယ်။ဆာဗီးယားနိုင်ငံကလည်း WHO ရဲ့ COVAX ကာကွယ်ဆေးအစီအစဉ်ထဲမှာပါဝင်နေပြီးယူရိုငွေ၄သန်းပေးသွင်းထားပြီးဖြစ်ပေမဲ့ကိုနီကိုဟန်နဲ့ကာကွယ်ဆေးဝယ်ယူရေးဈေးကွက်ထက်ကိုလည်းဝင်ရောက်လာခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေကာကွယ်ဆေးရနေတာကိုပြတွေ့ရပြီးတဲ့နောက်အခြေထပ်ဆောင်နိုင်တော့ဘူးလို့ဆာဗီးယားသမ္မတအလက်ဇန်ဒါဗူရှစ်ကပြောပါတယ်။ကာကွယ်ဆေးရနိုင်ငံအားလုံးရရှိရေးအတွက်ဒုတိယချုပ်ညင်ကြားမှုချုပ်တက်ဒရိုဇက်နွန်ဂဘရီယာစုကလည်းလိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမျှဝေလုပ်ကံခွင့်ပေးဖို့ဆေးကုမ္ပဏီတွေကိုတောက်ကြံရေးကတောင်းဆိုခဲ့ပါတယ်။ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနဆေးရုံးတွေအားအခုချိန်ထိဒီကမ္ဘာလုံးကိုဗစ် -19 ကူးစက်သူ105သန်းနဲ့သေဆုံးသူ1.3သန်းရှိနေပြီဖြစ်ပါတယ်။